ဆိုရကိုပေးစရာရှိတဲ့အခွန်မပေးဘဲတိတ်ဆောင်နေသူတွေကိုအေးအေးယူပြီးတနည်းတကျအခွန်ကောက်ယူဖို့မေလ18ရက်နေ့ကကျင်းပတဲ့ဒုတိယအကြိမ်ပြည်သူ့လွှတ်တော်အစည်းအဝေးမှာဆွေးနွေးသွားကြပါတယ်။အခွန်ဆောင်ရမှာကိုတည့်ရသားနဲ့ရှောင်းနေတာဖြစ်လို့ပညာပေးစည်းရုံးတာမျိုးမလုပ်တော့ဘဲဥပဒေအတိုင်းကြည့်ရရောက်အေးအေးယူဖို့ပြောဆိုကြပါတယ်။လုံငန်းရှင်တွေကအစိုးရကိုအယုံကြည်မရှိလို့အခွန်မဆောင်တာလည်းဖြစ်နိုင်ပါလေ။ဒါပေမဲ့ဒါလုံငန်းမှမပြဘဲချမ်းသာနေသူတွေကိုလည်းစစ်ဆေးပြီးအခွန်ကောက်ယူဖို့လိုအပ်တယ်လို့အကြံပေးကြပါသေး။ဦးသိန်းစိန်တို့ရလက်ထက်ကလည်းမှတ်ပုံတင်ထားပြီးအခွန်မဆောင်တဲ့ကုမ္ပဏီတပေါင်းကျော်စီကြောင်သိရပါသေး။ကုမ္ပဏီအဖြစ်မှတ်ပုံတင်ထားပြီးမှအလုံးမလုံးတဲ့ကုမ္ပဏီတွေလည်းဒီထဲမှာပါဝင်နိုင်ပါသေး။ကုန်းတွယ်လုံငန်းကနဲ့ဝင်ဝေခွန်ကိုရှင်းပြတဲ့အောက်ကွန်ဥပဒေကို2014ခုနှစ်မတ်လ28ရက်နေ့မှာထုတ်ပြန်ပါလေ။NLD ဆိုရတဲ့လာတော့2019မလာတည့်ရနေ့မှာအခွန်အောက်ဥပဒေပြတ်တမ်းပြန်ပါတယ်။အဲဒီနောက်အခွန်ဆိုင်ရာကြေညာစွာ73ခုထုတ်ပြန်ပြီး2018မလာ30ရက်နေ့မှာအခွန်အောက်ဥပဒေကိုပြတ်တမ်းလိုက်ပါတယ်
။ဒါပေမဲ့ဥပဒေတွေပြတ်တမ်းနိုင်ရသင့်ရတိုက်တဲ့အခွန်အောက်ကိုရားလိမ့်မယ်လို့အာမမခံနိုင်ပါဘူး။အခွန်အောက်ဆိုတာအစိုးရနဲ့ပြည်သူလူထုကြားထားရှိတဲ့လူမှုပဒေညံသဘောတူညီချက်တစ်ခုဖြစ်နေတာမို့အပြန်အလှန်တာဝန်သိဖို့လိုကြောင်းမကြာမီကထုတ်ဝေတဲ့ Asia Foundation စာရမ်းမှာဖော်ပြထားပါတယ်။အခွန်အောက်ဆိုင်ရာပြည်သူသဘောထားကို James Owen နဲ့ Hema Thun တို့ကတင်ပြထားတာဖြစ်ပါတယ်။ရန်ကုန်ဖအံနဲ့တောင်ကြီးကမြို့သူမြို့သား1400ကိုမင်းညံစုံလင်ပြီးအခွန်နဲ့ပတ်သက်တဲ့သူတို့ရဲ့သဘောထားတွေကိုဖော်ပြထားတာပါ။ရန်ကုန်နိုင်ငံရေးသိပ္ပံနဲ့ Asia Foundation တို့ပူးတွဲထုတ်ဝေတဲ့2019မြို့ပြလူနေမှုဘဝစစ်တမ်းပါအချက်လက်တွေကိုအခြေခံပြီးရေးသားထားတဲ့အခွန်အောက်နဲ့ပြည်သူအမြင်စာတမ်းဖြစ်ပါလေ
။ဒိုင်းလူပြည်သားကအခွန်ဆောင်ဖို့တာဝန်ရှိတယ်လို့အစိုးရကလည်းအခြေခံဝန်ဆောင်လုပ်ငန်းတွေလုပ်ပေးဖို့လိုပါသေး။ဒါပေမဲ့မြန်မာပြည်မှာတော့နှစ်ဖက်စလုံးကတာဝန်မတည်တယ်လို့ဖြစ်နေပါသေး။2016-19ဘန်ဒါနှစ်မှာအခွန်ပမာဏဟာတိုင်းပြည်အသင်းထုတ်လုပ်မှုရဲ့6ရာခိုင်နှုန်းသာရှိပါတယ်။အလားတူဝင်ငွေရှိတဲ့နိုင်ငံတွေမှာ10ရာခိုင်နှုန်းက20ရာခိုင်နှုန်းအထိအခွန်ရကြတဲ့အတွက်မြန်မာရတဲ့ပမာဏဟာအလွန်နည်းနေပါသေး။ဝင်ငွေကုန်ကုန်သွယ်လုပ်ငန်းကုန်နဲ့ပစ္စည်းကုန်နဲ့ပတ်သက်တဲ့ပြည်သူသဘောထားကိုစာရမ်းမှာဖော်ပြပြီးအောက်အခွန်ပေါ်သီးပွားရေးလုပ်ငန်းရှင်နဲ့ရှင်းလက်လူလူထားရှိတဲ့သဘောထားကိုတော့ခြံလက်ထားပါသေး။ဝင်ငွေကုန်ကိုဝင်ငွေအနည်းများလိုက်ပြီးပြည်တွင်းအခွန်ဥပဒေကကောက်ယူပါသေး
။အလို့သမားစီကရတဲ့အခွန်ကိုကုမ္ပဏီကပြည်တွင်းအခွန်ဥပဒေဌာနကိုလွှဲပြောင်းပေးရပါတယ်။ဒါပေမဲ့တစ်နှစ်ဝင်ငွေ30အောက်မှရှိသူတွေဟာဝင်ငွေကင်းလွတ်ခွင့်ရပါတယ်။30ကျော်လာရင်တစ်ဖြည်းဖြည်းတိုးမြင့်ကောက်ယူတာမို့ဝင်ငွေရဲ့25ရာခိုင်နှုန်းအထိကောက်ယူပါတယ်။ကုန်သွယ်လုပ်ငန်းကတော့စားသုံးကုန်ရောင်းရငွေနဲ့ဝန်ဆောင်မှုကရတဲ့ငွေအပေါ်စီးကျက်တဲ့အခွန်ဖြစ်လို့ရည်ဝရအားဖြင့်စားသင့်ငွေရဲ့900ခန့်လုံးကောက်ခံပါလေ။ကုန်သွယ်လုပ်ငန်းကုန်ကိုနိုင်ငံအတော်များများမှတပြင်းညီကောက်ခံလေးရှိပါလေ။မြန်မာပြည်မှာတော့မြို့ပြလုပ်ငန်းတွေမှာသာစီးကျက်ပြီးပြည်သူရောင်းဝယ်မှုမှာကောက်ခံလေးမရှိပါဘူး။ကိုယ်ပိုင်အင်ဂျီနဲ့အင်ဂျီငှားရရင်ပစ္စည်းကွန်ဆောင်ရပါလေ။ပေးရမယ့်စားသင့်ဝင်ငွေကွန်ရဲ့100ခန့်လုံးဟာပစ္စည်းကွန်ဖြစ်ပါလေ။
မင်းမြန်ခါရသူ50ရာခိုင်နှုန်းကျော်ဟာဝင်ငွေကုန်ကိုချားပူးကြပြီး90ရာခိုင်နှုန်းဟာကုန်သွယ်လုပ်ငန်းကုန်ကိုတည်ကြပါသည်။ပစ္စည်းကုန်ပေးသူဥယျာဉ်ကတော့နေရာဒေသကိုလိုက်ပြီးအနည်းနဲ့အများရှိပါသည်။ရန်ကုန်မှာ50ရာခိုင်နှုန်းကျော်ရှိပြီးတောင်ကြီးမှာ30ရာခိုင်နှုန်းလောက်သာရှိပါသည်။အခွန်မဆောင်ရင်အပြစ်ဒဏ်ခံရမယ်ဆိုတာကိုလည်းအများစုကနားလေသဘောပေါက်ကြပါသည်။ဒါပေမဲ့အခွန်ပေးရတဲ့အကြောင်းရင်းနဲ့အခွန်ငွေကိုအစိုးရကဘယ်လိုတုံးဆွဲတယ်ဆိုတာကိုမင်းမြန်ခံရသူ90ရာခိုင်နှုန်းကသိကျင်ကြပါလေ။အခွန်ဆောင်ရမယ့်တာဝန်ကိုအများစုကနားလည်ကြပါသေး။ဒါကြောင့်အခွန်ဆောင်ဖို့တာဝန်ရှိကြောင်းအစိုးရဘက်ကပြောဆိုနေတာဟာအကျိုးမရှိဘူးလို့ဆိုပါသေး။အခွန်ဆောင်ခြင်းလာအောင်ရှင်းလင်းတင်ပြပြီးပြည်သူလူထုယုံကြည်လာအောင်လုပ်တာကပိုပြီးသိရောက်တယ်လို့ဆိုပါတယ်။ခြေလက်လူသားစားဟာအခွန်ဆောင်ရတာကိုသဘောကျဖို့မရပါဘူး။ပြုံးနေလူသားစားကတော့အခွန်ဆောင်မှုကိုမဆန့်ကျင်နေနဲ့အစိုးရကိုမယုံမကြည်ဖြစ်နေပုံရပါတယ်။ အခွန်အခောက်ဆိုင်ရာတွင်အချက်လက်တွေကိုပြည်သူလူထုကသိလေလေအစိုးရနဲ့ဆက်ဆံရေးကောင်းမွန်လေလေမှုပညာပေးတာပိုပြီးသင့်တော်ကြောင်း James Owen နဲ့ Heman Thun တို့ရဲ့အခွန်ဆိုင်ရာပြည်သူသဘောထားစာရမှာဖော်ပြထားပါတယ်။